န်နိုင်ငံအာနာယဖီနဂီလ်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့အိန္ဒိယနယ်ပွားလိန်လူဆုံမဲ့သူကိုရွေးချယ်လိုက်ကြပါတယ်။တောက်ချာနေကလုတ်တဲ့ပါတီခေါင်းဆောင်ရွေးကောက်ပွဲမှာအိန္ဒိယကနေလာရောက်အခြေချသူတယောက်ရဲ့သားဖြစ်ပြီးတော့လိန်လူဆုံမဲ့သူဖြစ်တယ်လို့လူသိရှင်ကြားအသိပေးထားသူလီယိုဗာရက်ကအနိုင်ရရှိခဲ့တာပါ။သူဟာအသက်38နှစ်သာရှိသေးတဲ့အတွက်အိုင်ယာလန်နိုင်ငံရဲ့အသက်အငယ်ဆုံးဝင်ကြီးချုပ်ဖြစ်လာမှာဖြစ်ပါတယ်။ရွေးကောက်ပွဲမှာထောက်ခံမဲ့60ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာပါ။အနားယူရော့မယ်လို့ပြီးခဲ့တဲ့လကကြေညာထားတဲ့လက်ရှိပါတီခေါင်းဆောင်ဝင်ကြီးချုပ်အန်ဒရာကနီနီယာမှာလီယိုဗရာဂါဒ်ကအစားထိုးတာဝန်ယူတဲ့အတွက်သူဟာအလိုအလျောက်အိုင်ယာလန်နိုင်ငံရဲ့ဝင်ကြီးချုပ်နေရာကိုရသွားပါတယ်။ဒါပေမဲ့ပါတီရဲ့ရွေးချယ်မှုကိုလွှတ်တော်ကအပြည့်အဝထောက်ခံဖို့လိုသေးတာမို့ဇွန်လ13ရက်နေ့မှာပြန်ဆမဲ့လွှတ်တော်ကြရဲ့မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။သူ့လိုအိန္ဒိယနယ်ပွားလိန်လူဆုံမဲ့သူတယောက်ကိုဖီနဂီလ်ပါတီခေါင်းဆောင်အဖြစ်နဲ့ရွေးချယ်လိုက်တာကိုကြည်ချင်းအဖြစ်အိုင်ယာလန်သမ္မတနိုင်ငံမှာချိုတင်ဆုံးဖြတ်အမြင်တွေမရှိဘူးဆိုတာပြသနေတယ်လို့မစ္စတာဗာရာဂါကဒီဒပ်လင်မြို့မှာပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံကနေမိုင်9000အကွာအိုင်ယာလန်နိုင်ငံမှာလာရောက်အခြေချတဲ့သူ့ရဲ့ဖခင်အနေနဲ့လည်းသူ့ရဲ့သားဟာခေါင်းဆောင်ဖြစ်လာလိမ့်မယ်လို့အိမ်မက်မက်ခဲ့မယ်လို့မထင်ကြောင်းနဲ့အခုတော့ဘသူဘဝဆိုတာထက်လောက်ရက်ကိုကြည့်ပြီးတော့လူတွေကဆုံးဖြတ်ရွေးချယ်ခဲ့ကြပြီလို့သူ့ရဲ့အောင်နိုင်မှုကိုအားပေးကြတဲ့လူလူကြီးကိုလီယိုဗာရာဂါကပြောကြားခဲ့ပါတယ်ဝင်ကြီးချုပ်သစ်ဖြစ်လာတော့မဲ့မစ္စတာဗာရာဂါအနေနဲ့စီးပွားရေးပြန်လည်ကောင်းမွန်ရေးနဲ့ EU ကနေပြီးတော့အိန္ဒိယဗြိတိန်နှုတ်ထွက်မဲ့ကြည်ရိုက်ခတ်မှုတွေလို့ခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရမှာဖြစ်ပါရဲ့ရှင်။